မြန်မာနိုင်ငံကရင်ပြည်နယ်မြောက်ပိုင်းမြို့ကလောင်ကစားလုပ်ငန်းတွေမှာအလုပ်လုပ်ကန်ပြီးမကြသေးခင်တုန်းကပြန်လာကြတဲ့ထိုင်းနိုင်ငံသားတွေထဲမှာကိုဗစ်ကပ်ရောဂါကူးစက်သူ50ကျော်ရှိနေတဲ့အကြောင်းတင်ပြပါမယ်ကျွန်မကမအေးပါပါမြန်မာနိုင်ငံနယ်စပ်လျှော့ဖြစ်တဲ့မြောက်ပိုင်းမြို့ကကာစီနိုလောင်ကစားလုပ်ငန်းတွေမှာအလုပ်လုပ်ကန်နေကြတဲ့ထိုင်းနိုင်ငံသားတွေကိုဒီလဇန်ကစပြီးအတုပ ာတွေ့ရကြောင်းကိုလည်းထိုင်းနိုင်ငံနေစပ်မြို့ဖြစ်တဲ့မဲဆောက်မြို့ကဆေးရုံအုပ်ကြီးဒေါက်တာထဝက်ချိုင်းကသတင်းတောက်တွေကိုအတည်ပြုပြောဆိုခဲ့ပါတယ
်။ဒါ first of all สอนพวกเราว่าต้องว่าเราต้องคิดถึงประโยชน์ของผู้อื่นก่อนประโยชน์ของพวกเราเนี่ยเป็นอันดับ2เราก็เลยทางพวกผมก็เลย
ကာစီနိုလောင်းစားရုံမှာကက်ယောဂါကာလတောင်းတင်နေတဲ့ထိုင်းနိုင်ငံသားထောင်ကနန်းလောက်ရှိနေပါတယ်။ကျွန်တော်တို့အနေနဲ့မြောက်ဒီမှာရှိတဲ့ဆရာဝန်တွေကိုဆက်သွယ်အကူအညီတောင်းပြီးဆေးဘက်ဆိုင်ရာဝန်ထမ်းတွေလှုပ်ပေးဖို့အကူအညီတောင်းခံခဲ့ပါတယ်။အဲ့ဒီနေရာမှာရှိတဲ့ထိုင်းနိုင်ငံသားတွေကိုဆေးစစ်နိုင်ဖို့အတွက်လည်းစီစဉ်နေပါပြီ။အခုခေါ်လာတာကတော့တတိယအကြိမ်မြောက်ဖြစ်ပါတယ်။သူတို့ဟာမြောက်ဒီမြို့မှာအလုလုကင်နေကြတဲ့တာမန်အရက်သားတွေဖြစ်ကြပါတယ်။မဲဆောက်ဆေးရုံကြီးမှာထားဖို့အခက်အခဲရှိတယ်ဆိုရင်တော့အရေးပေါ်ယာယီဆေးရုံတွေမှာထားပြီးအကူအညီပေးသွားမှာဖြစ်ပါတယ်ဆိုပြီးဆေးရုံအုပ်ကြီးကထိုင်းဘာသာနဲ့ပြောဆိုသွားတာပါ။မဲဆောက်ဆေးရုံကြီးမှာတော့ကိုဗစ်လူနာ160လောက်သာထားနိုင်တယ်လို့လည်းပြောသွားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြော့ပြန်ကြုံရပြီးတဲ့နောက်သွားလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုကန့်သက်တားမြစ်ထားခဲ့ရာကမြန်မာနိုင်ငံနယ်စပ်မြို့ကလောင်းကစားလုပ်ငန်းတွေမှာအလုလုကင်နေကြတဲ့ထိုင်းနိုင်ငံသားတွေနေရပ်ပြန်နေကြတာပါ။ထိုင်းနိုင်ငံသားတွေတရားဝင်ကောတရားမဝင်ပါနယ်စပ်ဖြတ်ကျော်ပြီးနေရပ်ပြန်ဖို့ကြိုးစားရာကနေရောဂါကူးစက်မှုတွေကြုံရမှာကိုလည်းထိုင်းအနာပိုင်တွေကစိုးရိမ်နေကြပါတယ်။ကိုဗစ်ကာယောဂါကြောင့်သေဆုံးသူ68ဦးနဲ့ကူးစက်သူအတည်ပြုလူနာ1000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိတဲ့အထက်မှာမြန်မာရှေ့ပြောင်းလူသမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတည်ပြုလူနာ33000ကျော်ရှိနေတာကြောင့်ထိုင်းအနာပိုင်တွေကနေဆက်ဒေသတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ